ကရင်ပြည်နယ်မြဝတီမြို့မဲဆောက်မြဝတီချစ်ကြည်တရာအနီးကစတိုးဆိုင်ဒီဇိုင်းရဲ့ရှေ့မှာချိန်ကိုက်မိုင်းကိုထောင်ထားတဲ့ကားတစ်စင်းကိုဒီကနေ့နေ့လယ်ပိုင်းမှာအာဏာပိုင်တွေဘက်ကရှင်းလင်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။အထွေထွေအုပ်ချုပ်ရေးမှူးရုံးနယ်လဲနီးတဲ့အဲ့ဒီနေရာမှာ DKBA ခေါင်းဆောင်ဗိုလ်မုတ်တုံပိုင်နဲ့စတိုးဆိုင်ရဲ့ရှေ့မှာပြီးခဲ့တဲ့ရက်အနည်းငယ်ကလေးကအဲ့ဒီကားကရပ်ထားတာလို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့မဲဆောက်မြောက်ရီချစ်ကြည်တကားအနီးက DKBA ခေါင်းဆောင်ဗိုလ်မုတ်တုံပိုင်ဆိုင်နဲ့လင်းစီတီစတိုးဆိုင်ရှိမှကားတစ်စီးရပ်ထားတာကြာနေတဲ့အတွက်လမ်းသွားလမ်းလာတွေကဖယ်ရှားခိုင်းခဲ့တဲ့အခါမှာဒီကားဟာပိုင်ရှင်မရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒီနေ့မှာတော့အာနာပိုင်နဲ့ရှင်းလင်းချိန်မှာကားပေါ်မှာ gas oil တွေနဲ့အတူချိန်ကိုက်မိုင်းတွေတက်ဆင်ထားတာတွေ့ရတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်။
ဆုံးရလောက်ရှိရဲ့ဒီနေ့မှအဲ့ဒီဆိုင်ကကောင်မလေးကသတိထားမိပါလားသူ့သူများကားဖယ်ခိုင်းတာပေါ့ကားကြီးကြီးကဖယ်ခိုင်းလဲဆိုတော့အဲ့သူကလည်းသူ့ရဲ့အသည့်တွေဖယ်ခိုင်းတော့မရှိလိုက်တော့ဆင်းမဘုံလေးတဲ့မရှိဘူးအဲ့ဒါသူကဟိုနေဗမုတ်တုံဆိုင်ကသူ့တို့ရဲဘော်တွေနှမ်းခေါ်တာပေါ့နှမ်းခေါ်ပြီးတော့အဲ့ကြီးခိုင်းတော့ဘုံလေးပါတယ်ပေါ့နော်အဲ့ဆင်းမသူလောလောဆယ်တွေ့တာတော့ဟိုနေပေါ့ gas only OC ငါရှင်းတော့အဲ့ဒီမှာဟိုနေနေပဲဒီကြီးရဲ့ရဲဘော်တွေပဲတွေ့ရအနာလူပဲအိမ်မှာမနေနဲ့ဆိုပြီးဒီပြင်အိမ်ကနေကိုယ့်အိမ်ကနေဒီပြင်ကိုရွှေ့ခိုင်းနေပေါ့နော်ခဏပေါ့ကြာပောက်ဝိုင်းနေစစ်မှာကြောက်လို့
ကားရထားတဲ့နေရာဟာ DKBA ခေါင်းဆောင်တဦးရဲ့စတိုးဆိုင်ရှေ့မှာဖြစ်တယ်လို့အနီးနားမှာတော့အစိုးရဌာနဆိုင်ရာယုံနေဗန်းနေစာတင်ကျောင်းတွေရှိတဲ့နေရာဖြစ်တယ်လို့လည်းပြောပြပါဗျ
။ဘုံမုတ်တုံကိုလင်းတီးရှိမှာဘုံမုတ်တုံဆိုင်လင်းတီးကတော်လင်းတီးအခြေတက်မှာသူကဟိုရဲစက်ခန်းရဲ့ဟိုမော်တော်ဘီကေယုံပြီးရင်လမ်းပြီးရင်ဒီဘွားဗန်းဒီဘွားဗန်းပြီးရင်ချွေချွေအုပ်ချုပ်ရေးယုံပြီးတော့မှကျောင
်းဒီကားဟာလွန်ခဲ့တဲ့3ရက်လောက်ကမဲဆောက်မြောက်ရီချစ်ကြည်တရာနီးမှာပောက်ကွဲမှုဖြစ်ပြီးကလေးကရပ်ထားတာဆိုပြီးဒေသခံတွေကပြောဆိုကြပြီးအဲ့ဒီညကပောက်ကွဲမှုနဲ့ဆက်ဆက်မလားဆိုတာကိုတန်လျာရှိနေကြပါဗျ။ဒီပြည့်ရက်နဲ့ပတ်သက်ပြီးမြဝတီရဲစခန်းကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အောက်တိုဘာလ17ရက်နေ့ကမြဝတီမြို့တရားအနီးကဈေးဆိုင်တစ်ခုအတွင်းကိုဘုံနဲ့ပစ်ခဲ့တာကြောင့်လူတဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရခဲ့ပါတယ်။အောက်တိုဘာလ15ရက်နေ့ညကလည်းထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားအနီးမှာချိန်ကိုက်မိုင်းတွေပောက်ကွဲပြီးကားတွေမိလောင်မှုဖြစ်ခဲ့ပါတယ်။ဧပြီလ23ရက်နေ့ကလည်းမဲဆောက်မြောက်ရီချစ်ကြည်တရားနီးမှာကားမိုင်းပောက်ကွဲတာကြောင့်ကားတွေမီးလောင်ပျက်စီးခဲ့ရပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ရီမြို့မှာပြီးခဲ့တဲ့နှစ်ကစပြီးမကြာခဏပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မြောက်ရီမြို့ဟာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်စွာတပ်အင်အားတွေလည်းချထားသလိုတိုင်းရင်းသားလက်နက်ကိုင်၅ဖွဲ့ထက်မနည်းရှိနေတဲ့နယ်စပ်မြို့လည်းဖြစ်ပါတယ်ရှင်။